ကမ္ဘာတစ်လုံးကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်မျိုးပိစပြောင်း Delta variant ကူးစက်တာကြောင့် COVID-19 ကူးစက်ခံရသူအရေအတွက်ပိုတိုးလာနေပြီးအခုခါအနည်းဆုံးနိုင်ငံပေါင်း104နိုင်ငံကိုပြန့်နှံ့နေပြီလို့ကုလသမဂ္ဂကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါရယ်ဒီကူးစက်မြန်ပိစပြောင်းကိုရိုနာဗိုင်းရပ်စ်ပိုးဟာကာကွယ်ဆေးထိုးထားပြီးတဲ့နိုင်ငံတွေမှာပြန့်နှံ့နေတာပါအထူးသဖြင့်တော့အကာအကွယ်မလုပ်သူတွေနဲ့ကျန်းမာရေးအားနည်းသူတွေကိုကူးစက်နေတာမို့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေထိထိရောက်ရောက်မဆောင်ရွက်နိုင်သေးတဲ့နိုင်ငံတွေမှာအခြေအနေကတိတ်ကိုဆိုးရွားနေတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကမနေ့ကဂျနီဗာရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီသတင်းပတ်အတွင်းထိုင်ဝမ်နဲ့တခြားအိမ်နီးချင်းနိုင်ငံတွေကိုဂျပန်နိုင်ငံက AstraZeneca COVID-19 ကာကွယ်ဆေးထပ်တိုးလှူဒန်းသွားမယ်လို့ဂျပန်နိုင်ငံသား၏ဝန်ကြီးထိုရှိမစ်ဇူမိုဒီဂီကဒီကနေ့ပြောကြားလိုက်ပါတယ်။ရှိထားတဲ့သဘောတူညီချက်အစီအစဉ်တွေအရအင်ဒိုနီးရှားထိုင်ဝမ်နဲ့ဗီယက်နမ်ကိုကြာသပတေးနေ့မှာဂျပန်နိုင်ငံကကာကွယ်ဆေးတသန်းစီပေးပို့သွားမယ်လို့ဝန်ကြီးမိုဒီဂီကပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေကဆေးရတဲ့နိုင်ငံတွေကိုကာကွယ်ဆေးမျှဝေလှူဒန်းတဲ့ COVAX အစီအစဉ်ကနေတဆင့်ဒီလာအတွင်းဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယား၊အီရန်၊လာအိုနီပေါ၊သီရိလင်္ကာနိုင်ငံနဲ့ပစိဖိတ်ကျွန်းနိုင်ငံတွေကိုကာကွယ်ဆေးဆက်တသန်းဂျပန်ကထပ်ပြီးလှူဒန်းမှုရှိတယ်လို့လည်းပြောပါရယ်။ COVAX အစီအစဉ်အတွက်ဂျပန်နိုင်ငံကရန်ပုံငွေဒေါ်လာတန်း1000နဲ့ကာကွယ်ဆေးတန်း30လှူဒန်းမှုကတိပြုထားပါရယ်။ဂျပန်နိုင်ငံထုတ် AstraZeneca COVID-19 ကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဇူလိုင်လ9ရက်နေ့မှာအသုံးပြုခွင့်ချပေးခဲ့တာပါ။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ဆေးရတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေဦးစားပေးမျှဝေပေးဖို့ WHO ကလည်းတိုက်တွန်းထားပါတယ်။အခုအချိန်ထိဆိုရင်တစ်ကမ္ဘာလုံးအတိုင်းအတာနဲ့ COVID ကူးစက်ခံရသူ186တန်းကျော်နဲ့သေဆုံးသူက4တန်းကျော်ရှိပါပြီရှင်။ကျူဘာနိုင်ငံမြို့တော်ဟာဗနာမှာတနင်္ဂနွေနေ့ကအစိုးရစန့်ကျင်ဆန္ဒပြပွဲတွေကြောင့်ဒီကနေ့နေရာတော်တော်များများမှာလုံခြုံရေးတပ်ဖွဲ့တွေစောင့်ကြည့်ချထားပါဗျ။အခုလိုနိုင်ငံတွေမငြိမ်မသက်တွေပေါ်ပေါက်လာရတာဟာအမေရိကန်ရဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုအကျိုးဆက်ကြောင့်ဖြစ်တယ်လို့သမ္မတမီဂယ်ဒီယက်စ်ကန်နယ်ကရုတ်တံမိန့်ခွန်းမှာပြစ်တင်ပြောဆိုခဲ့ပါဗျ။နိုင်ငံတွင်းဖြစ်နေတဲ့အစားအသောက်ရှားပါးခက်ခဲတာ၊လျှက်စစ်မီးနဲ့ဆေးဝါးတွေအလုံးလောက်မရရှိတာစတဲ့ဆန္ဒပြသူတွေထောက်ပြနေတဲ့ပြဿနာတွေဟာအမေရိကန်ရဲ့ပိတ်ဆို့မှုတွေကြောင့်ဖြစ်တယ်လို့သူကပြောပါဗျ။အခုကျူးဘားနိုင်ငံတွင်းဆန္ဒပြပွဲတွေဟာဆယ်စုနှစ်အတွင်းအကြီးမားဆုံးဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။ဒီလိုဆွဆွဲပြောဆိုတာကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကငြင်းဆန်တယ်လို့နိုင်ငံတွင်းမြို့ရာတွေမှာပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအတွက်အမေရိကန်ကိုအပြစ်တင်တာဟာတိတ်ကိုမာယူနဲ့လုပ်ရဖြစ်တယ်လို့လည်းပြောပါတယ်။ဒီဆန္ဒပြပွဲတွေဟာအာနာရှင်လက်အောက်ကျူးဘားနိုင်ငံသားတွေသူတို့ရဲ့လွတ်လပ်မှုကိုတောင်းဆိုနေတာဖြစ်သလိုအမေရိကန်အနေနဲ့သူတို့အခွင့်အရေးကိုခိုင်ခိုင်မာမာတောင်းဆိုနေတဲ့ကျူးဘားနိုင်ငံသားတွေနဲ့အတူရှိကြောင်းလဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါတယ်။ COVID-19 ကပ်ရောဂါရိုက်ခတ်မှုအဖြစ်ကမ္ဘာတဝန်းအစားအသောက်စည်းနှုန်းတွေမြင့်တက်ခဲ့သလိုအစားအသောက်ရှားပါးမှုတွေကျုံခဲ့ရပြီး2020ခုနှစ်အတွင်းငတ်မို့ခေါင်းပါမှုအခြေအနေတိတိတသားတိုးလာခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်
။ Globally nearly one in 3 people in the world.
ဒီကမ္ဘာလုံးအတိုင်းအတာနဲ့လူ3ယောက်မှ1ယောက်နှုန်းလူဦးရေတန်ပေါင်း 2.5 ဘီလီယံဟာ2020ခုနှစ်အတွင်းလုံလောက်တဲ့စားနပ်ရိက္ခာမရခဲ့ဘူး။ဒါကြောင့်တစ်နှစ်အတွင်းမှာလူတန်း320ထိထပ်တိုးခဲ့တယ်လို့ FAO ကမ္ဘာစားနပ်ရိက္ခာအစီအစဉ်စီးပွားရေးဆိုင်ရာအကြီးအကဲ Maximo Toraro ကပြောဆိုသွားတာပါ။ကမ္ဘာတဝန်းစားနပ်ရိက္ခာဖူလုံရေးနဲ့အာဟာရဓာတ်ချို့တဲ့မှုအခြေအနေကြောင့်နှစ်ပတ်လည်အစီရင်ခံစာကိုကုလသမဂ္ဂအဖွဲ့အစည်း၅ခုကမနေ့ကစုပေါင်းထုတ်ပြန်ခဲ့တာပါတကယ်ကြုံလာရတဲ့အခြေအနေကမျှော်မှန်းထားတာတက်ပူဆိုးသလိုပြီးခဲ့တဲ့တစ်နှစ်ထဲမှာပဲရေရှည်ငတ်မှုခေါင်းပါမှုတန်ခံရတဲ့လူဦးရေဟာအရင်၅နှစ်အတွင်းကြုံခဲ့ရတဲ့အရေအတွက်အားလုံးထက်ပိုများတယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့အကြီးအကဲအရီဖ်ဟူစိန်ကပြောဆိုပါတယ်ရှင်ကမ္ဘာတဝန်းကိုဗစ်ကသက်ချက်တွေလျှော့ချပေးတာတွေနိုင်ငံတော်တော်များများမှာကိုဗစ်ကာကွယ်ဆေးထိုးနှံပေးတာတွေတည်ယူပို့ဆောင်ရေးနှောင့်နှေးမှုတွေနေလာတာကြောင့်တရုတ်ရဲ့ပို့ကုန်ဟာဂျွန်လမှာမျှော်မှန်းထားတာထက်ပိုပြီးအရှိန်မြင့်လာခဲ့ပါတယ်။သွင်းကုန်ပမာဏဟာမေလတုန်းကလျော့ချခဲ့ပေမဲ့ကုန်ကြမ်းဆင်းနှုန်းမြင့်တက်လာတာတွေကြောင့်သွင်းကုန်ပမာဏဟာလည်းခံမှန်းထားတာထက်မြင့်တက်လာတယ်လို့အကောက်ခွန်ကိန်းဂရန်းတွေမှာဖော်ပြနေပါတယ်။တရုတ်နိုင်ငံအနေနဲ့ကမ္ဘာကယ်ယောဂကူးစက်ပြန့်နှံ့မှုကိုသူ့ကုန်သွယ်ဖက်နိုင်ငံတွေထက်စောစောထိန်းချုပ်နိုင်ခဲ့လို့2020ခုနှစ်ရဲ့ပထမလအနည်းငယ်မှာဖြစ်ခဲ့တဲ့ကပေးကြောင့်စီးပွားရေးထိခိုက်မှုတွေကိုပြန်ပြီးနလန်ထူနိုင်ခဲ့တာပါရှင်